ယူရိုနိုင်ငံရဲ့ရန်အန်ဒီယာတွေနဲ့ပတ်သက်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကအထက်နဲ့အောက်လွှတ်တော်အမတ်တွေအားလုံးကိုအင်္ဂါနေ့ကရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်အန်ဒီယာအဆင့်ပေါ်လွှတ်တော်အမတ်တွေကြားမှာသဘောထားကွဲပြားနေကြပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပင်ယိုကာကွယ်ရေးယာယီဝန်ကြီးပက်ဆန်နဟန်နဲ့ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်တန်ဖော့တို့ကလွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြခဲ့တာပါ။သူတို့ရှင်းလင်းပြောပြတာအရင်ကနဲ့မတူဘဲအမေရိကန်အကျိုးစီးပွားတွေနဲ့အမေရိကန်အမှုရမ်းတွေအပေါ်အီရန်တိုက်ခိုက်မဲ့ရန်ကအင်မတန်ကြီးမားတယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်နဲ့အီရန်ရဲ့အစွဲအပွားတွေဘက်ကရန်စမှုတွေကဆွေးစရာကောင်းတယ်လို့ Republican အမတ်တော်တော်များများကပြောကြပါပြီးမြေဒီမိုကရက်အမတ်တွေရဲ့အမြင်ကတော့ကွဲပြားနေပါတယ်။အရှိန်အဝါဒေတာမှာတင်းမာမှုတွေပြင်းထန်လာအောင်အီရန်ကလုပ်နေတယ်ဆိုတဲ့ပြောကြားမှုတွေအတိုင်းလက်ခံနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့ဒီမိုကရက်အောက်လွှတ်တော်အမတ် Jerry Connelly ကပြောပါတယ်။အီရန်ရဲ့ရန်စားတဲ့လုံရကြောင်းကိုဆိုပြီးအမေရိကန်စစ်တမောနဲ့တိုက်ခိုက်ရေးအဖွဲ့တွေကိုအရှိလေပိုက်ဒေတာကိုအမေရိကန်အစိုးရကဆီလွတ်ထားပါတယ်။